ကင်းရနိုင်ငံဟာအခက်အခဲတွေရင်ဆိုင်နေရတဲ့ကြားပဲဒီချိန်တွေကနေကြော်လွန်ကြိုးပမ်းနေတဲ့လမ်းစုံအနေထားမှာရောက်နေပြီလို့သမ္မတ Barack Obama ကပြောပါတယ်။အရှေ့အာဖရိကနိုင်ငံတွေရဲ့အနာဂတ်နဲ့ပတ်သက်လို့ဆွေးနွေးကြတဲ့ညီလာခံကိုတက်ရောက်ဖို့သူ့ဖခင်ရဲ့နိုင်ငံကင်ညာမြို့တော်နိုင်ရိုဘီကိုသမ္မတ Obama နှစ်ရက်ကြာခီးတက်ရောက်နေတာဖြစ်ပါတယ်။1963ခုနှစ်ဗြိတိရှ်ကိုလိုနီအဖြစ်ကနေလွတ်မြောက်ခဲ့ပြီးတဲ့နောက်တပါတီစနစ်ကိုဖျက်သိမ်းနိုင်ခဲ့တာ2009ခုနှစ်အတွင်းတိုင်းရင်းသားနဲ့လူမျိုးစုအရေးလာပေါင်းတော်ကြဖြစ်ပွားခဲ့တဲ့ပြည်ပခါတွေကိုပြည်လည်မှုရရှိအောင်ကင်တွယ်နိုင်ခဲ့တဲ့ကင်ညာနိုင်ငံရဲ့တိုးတက်မှုအပေါ်သမ္မတအိုဘားမားကကြီးကြီးပြောဆိုခဲ့ပါတယ်။အတိတ်ကဖြစ်ခဲ့တဲ့အမုန်းတရားတွေပေါ်အခြေခံစုပ်ကိမ်မထားခဲ့ပဲပိုးပြီးလှပတဲ့သမိုင်းကိုကင်ညာလူထုကရွေးချယ်ခဲ့တယ်လို့လည်းသမ္မတကပြောပါတယ်။ခိုင်မာပြီးပွင့်လင်းမြင်သာမှုရှိတဲ့အစိုးရကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အနာဂတ်ငြိမ်းချမ်းရေးနဲ့တည်မြဲရေးတို့အတွက်အမှန်ကန်တဲ့ရွေးချယ်မှုရှိဖို့စရာတွေဟာကင်ညာနိုင်ငံရဲ့အနာဂတ်မှာအောင်မြင်ဖို့လိုအပ်တဲ့အဓိကအကြောင်းအရာတွေဖြစ်တယ်လို့လည်းသမ္မတကပြောပါရယ်။ဒါ့အပြင်လက်စားမှုကိုတိုက်ပြရမှာဖြစ်ပြီးအမျိုးသမီးတွေပေါ်ဒုတိယဒန်စာနိုင်ငံသားတွေအနေနဲ့ခွဲခြားဆက်ဆံမယ်ဆိုရင်ကညာအနေနဲ့အနာဂတ်မှာအောင်မြင်မှုရမှာမဟုတ်ဘူးလို့လည်းသမရကသတိပေးပြောဆိုပါရယ်။ဒီကနေ့နောက်ပိုင်းမှာတော့သမရဥပမဟာအီသီယိုးပီးယားနိုင်ငံအဒစ်အဘာဘာမြို့တော်ကိုအမေရိကန်သမရတယောက်အနေနဲ့ပထမဦးဆုံးအကြိမ်သွားရောက်မှာဖြစ်ပါရယ်ခင်ဗျာ။